တရုတ်နဲ့ထိုင်ဝမ်ကြားကာလတော်ကြာဆက်ဆံရေးတင်းမာနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေးလက်ကြားကိုလင်းတင်းတင်းမောကြီးရှန်တောင်းပေါ်မှာကျုပ်တင်းမော၃စင်းဖြတ်သွားခဲ့ပါတယ်။နိုင်ငံသုံးသက်တွေကတော့ဒါတရုတ်အစိုးရရဲ့ပုံမှန်မဟုတ်တဲ့ဆင့်ရပြမှုလို့ပြောပါတယ်။ထိုင်ဝမ်ကိုအမြဲမပြတ်စောင့်ကြည့်နေတဲ့တရုတ်စစ်တင်းမော်တွေကိုတိုက်ပြေးနားမှာနေ့စဉ်လုံးလုံးတွေ့ရပေမဲ့အခုလိုလင်းတင်းတင်းမောကြီးတစ်စင်း112မိုင်မြချဲတဲ့ထိုင်ဝမ်ရေးလက်ကြားမှာဖြတ်တာမျိုးကတော့2022မတ်လကလေးကမရှိခဲ့ဘူးပါဘူး။ရှန်တောင်းလင်းတင်းတင်းမောဥဆောင်တဲ့တရုတ်ရေးတဲ့တင်းမော၃စင်းကထိုင်ဝမ်ရေးလက်ကြားကိုဒီကနေ့မွန်းတက်ခြင်းလောက်ဖြတ်သွားတယ်လို့ထိုင်ဝမ်မျိုးသားကာကွယ်ဝန်ကြီးဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဧပြီလထဲမှာတော့ထိုင်ဝမ်ကျွန်းတဝိုင်မှာတရုတ်စစ်တပ်ကလေကြောင်းရေကြောင်းပါလေ့ကျင့်မှုတွေလုပ်ခဲ့တာပါ။အဲ့ဒီအချိန်ကလည်းရှန်တောင်းတင်းမောပါပါခဲ့ပြီးတော့အဲ့ဒီကနေ G15 ချက်တိုက်လျင်နဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။ရှန်တောင်းဟာရေလက်ကြားထဲမှာလည်းမဟုတ်ဘဲနဲ့ထိုင်ဝမ်အရှိတောင်ဘက်မှာနေခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်ကကင်းတဲ့ရေနဲ့ရေသက်တင်းမောတွေနဲ့မြေပြင်ကနေပစ်တဲ့မစ္စိုင်းဒုံးတွေချထားပြီးတရုတ်တပ်တွေရဲ့လှုပ်ရှားမှုကိုအနိကစောင့်ကြည့်ခဲ့တယ်လို့တုံ့ပြန်ဖို့အတွက်အသင့်ပြင်ခဲ့ရတယ်လို့ထိုင်ဝမ်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။